လက်ရှိကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာစစ်ကောင်ဆောင်တွေတက်ရောက်ခွင့်မရပါဘူး။ဒါဟာအာဆီယံဗြိတိန်ညင်ကိုချိုးဖောက်တာလို့စစ်ကောင်စီကဆွဆွဲပေးမယ်လို့လဲအင်ဒိုနီးရှားဘက်ကတော့မြန်မာနိုင်ငံကိုမဖိတ်တာဟာမှန်ကန်ကြောင်းနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုချိုးဖောက်တာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ကိုဇော်မိုးကျော်ပါရှင
်။အွန်လိုင်းကနေကျင်းပနေတဲ့39ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒူဟာသူ့ရဲ့သမ္မတနန်းတော်ကနေအင်္ဂါနေ့တုန်းကတက်ရောက်ခဲ့ပါတယ်။မြန်မာအနေနဲ့အာဆီယံရဲ့အကူအညီကိုညှင်းပယ်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရကြောင်းအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ပါတယ်။ဒါအပြင်အာဆီယံအနေနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုလေးစားရမှာဖြစ်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလည်းလေးစားလိုက်နာရမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတကအာဆီယံထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးရီတီနိုမာဆူဒီကပြောဆိုခဲ့ပါတယ
်။ Keputusan ASEAN untuk mengundang wakil Myanmar pada tingkat non-politik dalam KTT adalah
မြန်မာနိုင်ငံကိုအာဆီယံထိပ်သီးအစည်းအဝေးမဖိတ်ဖို့ချမှတ်ခဲ့ရတဲ့ဆုံးဖြတ်ချက်ဟာခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒါကလုတ်ကိုလှုပ်ရမှာဖြစ်ပါတယ်။အာဆီယံရဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုလေးစားရမှာပါ။ဒါပေမဲ့လည်းအာဆီယံရဲ့အခြားဗြိတိန်ညီနေဖြစ်တဲ့ဒီမိုကရေစီကောင်းမွန်တဲ့အစိုးရဖြစ်ရေးလူ့ခွင့်ရေးကိုလေးစားလိုက်နာရေးဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းအရာတင်မြောက်ထားတဲ့အစိုးရဖြစ်ရေးစတဲ့ဗြိတိန်ညီတွေကိုလည်းလေးစားလိုက်နာဖို့လိုအပ်တာတွေကိုလည်းမမေ့လျော့ကြဖို့ကျမတို့ကိုသတိပေးပြောဆိုခဲ့ပါတယ
်။အာဆီယံအနေနဲ့လူသားချင်းစာနာတဲ့အထောက်အပံ့တွေအပါအဝင်မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဖို့အကူအညီတွေကိုဆက်လက်ကမ်းလှမ်းသွားမှာပါလို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒူကပြောဆိုခဲ့ပါတယ်။မြန်မာပြည်သူတွေအနေနဲ့ငင်းငင်းချမ်းချမ်းပြည့်ပြည့်စုံစုံနေထိုင်ခွင့်ရှိပါတယ်။မြန်မာနိုင်ငံမှာအလုံးပါဝင်တဲ့ဒီမိုကရေစီဖော်ဆောင်မှုကိုမကြမီပဲပြန်လည်စတင်နိုင်လိမ့်မယ်လို့အင်ဒိုနီးရှားအနေနဲ့အမြဲတမ်းမျှော်လင့်နေပါတယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်တက်ရောက်ခဲ့တဲ့ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးကနေချမှတ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးသဘောတူညီချက်၅ရပ်ကိုဖော်ဆောင်မှုပြက်ကွက်ခဲ့ပြီးအာဆီယံအထူးကိုယ်စားလှယ်ကိုလည်းမြန်မာပြည်လာရောက်ပြီးအဖွဲ့ပေါင်းစုံနဲ့တွဲဆုံဖို့ကိုခွင့်မပြုခဲ့ပါဘူး။ဒါကြောင့်မြန်မာစစ်ကောင်းဆောင်တွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ဖို့ခွင့်မပြုတာပါ။အာဆီယံထိပ်သီးအစည်းအဝေးကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့အတိုင်းမလိုက်နာမနေရလိုက်နာရမယ့်ဆုံးဖြတ်ချက်တွေဖြစ်ပြီးအဖွဲ့ဝင်နိုင်ငံအားလုံးလိုက်နာဖို့ဝတရားရှိတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတီအူဂူဖိုင်ဇာဆီယာကပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုမဖိတ်တာဟာအာဆီယံဗြိတိန်ညင်ဖြစ်တဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုချိုးဖောက်တယ်ဆိုတာမဟုတ်မှန်ပါဘူးလို့ပြောရေးဆိုခွင့်ရှိသူတီအူဂူကပြောဆိုခဲ့ပါတယ်။ဆက်လက်ပြီး
memang ada kekecewaan dari negara-negara ASEAN negara-negara anggota ASEAN atas tidak adanya kemajuan yang progresif
ASEAN ကောင်းဆောင်တွေအားလုံးတညီတညွတ်တဲ့သဘောတူချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်၅ချက်ကိုအကောင့်ထဲပေါ်ဆောင်ရွက်ခြင်းမရှိတဲ့အပေါ်အာဆီယံအဖွဲ့ဝင်တွေကစိတ်ပျက်ကြပါတယ
်ဒီတချိန်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာကောင်းဆောင်တွေကိုမဖိတ်တာဟာမှန်ကန်တဲ့လောက်ရဖြစ်တယ်လို့အင်ဒိုနီးရှားသုတေသနအဖွဲ့ကြီးဖြစ်တဲ့ LIPI ကသူတေတီတူဖြစ်တဲ့ဖန်တူပရာယိုဂါကပြောဆိုပါတယ်။ဒါအပြင်အာဆီယံအနေနဲ့မြန်မာနဲ့ဆက်လက်ဆွေးနွေးပြောဆိုသင့်တယ်လို့သူကအကြံပေးပါတယ်
။ ASEAN memberikan apa masukan tetapi kenapa ditolak? Ini sebenarnya
မြန်မာစစ်ကောင်းဆောင်နေအနေနဲ့တရုတ်ပေါ်မှာအများကြီးမိကိုအားထားမှုပြုတဲ့အတွက်အာဆီယံရဲ့ကိုယ်စားလှယ်ကိုလက်ခံဖို့နဲ့အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလုံဆောင်ရမယ့်အချက်၅ချက်ကိုလိုက်နာအကောင့်ထဲပေါ်ဖို့တရုတ်ကိုချင်းကပ်ပြီးနားချစီတာမျိုးလုပ်တင်တယ်လို့သူတေသည်ဖန်တူကအကြံပြုထားပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံကကိုယ်စားလှယ်ကိုအစစ်နှိမ်ပြီးနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကိုသာတက်ရောက်ဖို့ဖိတ်ကြားခဲ့တာဟာအာဆီယံလုံထုံးလုံနီးများနဲ့မညီကြောင်းပြည်ထောင်စုအဆင့်တာဝန်ရှိသူများတက်ရောက်ခွင့်မရတဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးပွဲကိုမတက်ရောက်တာဟာအာဆီယံကိုတပိတ်မောက်တာမဟုတ်ကြောင်းမြန်မာနိုင်ငံအတွက်သဘောတူညီချမှတ်ထားတဲ့အချက်၅ချက်ကိုအကောင့်ထဲဖော်ရမှာအာဆီယံနဲ့အပြုသဘောဆောင်ဆက်လက်ပူးပေါင်းဆောင်ရွက်သွားပါမယ်လို့အော်တိုဘာလ26ရက်နေ့မှာအာနာသိန်းစစ်ကောင်စီကတော့ထုတ်ပြန်ကြေညာထားကြောင်းပါခင်ဗျာ